Islamic Sunya IS အကြမ်းဖက်ဝါဒဆွဲအဖွဲ့ရဲ့ Caliphate အုပ်ချုပ်မှုပြိုပြက်သွားတာနဲ့အတူပဲအဲ့ဒီမှာရှိနေတဲ့နိုင်ငံခြားတိုက်ခိုက်ရေးသမားတွေသူတို့နေရာရင်းကိုပြန်ပြီးချင်းချောက်မှုသစ်တွေဖြစ်လာနိုင်ခြင်းအပေါ်နောက်ဆုံးလေ့လာချက်တစ်ခုအရတော့အနောက်နိုင်ငံတွေရဲ့အရင်စိုးရိမ်ချက်နဲ့ကွဲလွဲမှုတွေရှိလာပါတယ်။အမေရိကန်နဲ့ဥရောပအနောက်နိုင်ငံတွေကထောင်ကနန်းလောက်ဟာဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS တို့နဲ့တွားရောက်ပူးပေါင်းခဲ့တယ်လို့တွက်ဆထားကြပြီးဒီလူတွေကမူရင်းနိုင်ငံကိုပြန်ဝင်လာရင်ပြည်တွင်းမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေရှိလာမှာကိုအနောက်နိုင်ငံထောက်လန်းရေးအသိုင်းအဝိုင်းကကြိုတင်တွက်ဆဆိုရင်ထားတာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုက George Washington တက္ကသိုလ်အစွန်းရောက်ဝါဒလေ့လာရေးဌာနကပြုစုတဲ့လေ့လာချက်နဲ့ Belgian နိုင်ငံ Egmont Institute ကလေ့လာချက်တွေအရတော့ Syria နဲ့ Iraq ကနေထားနေပြန်လာကြသူတွေရဲ့ပြည်တွင်ချင်းချောက်မှုအန္တရာယ်ဟာမှန်းတလောက်အနေအထားဖြစ်မလာဘူးလို့သုံးသပ်ထားပါတယ်။ Syria နဲ့ Iraq မှာ IS တို့နဲ့တွားပြီးပူးပေါင်းခဲ့ကြတဲ့နိုင်ငံခြားတိုက်ခိုက်ရေးသမား 4,000 ကျော်ထဲမှာအနောက်နိုင်ငံတွေကတွားရောက်တဲ့အရေးအတွက်က 4,000 နဲ့ 5,000 ကျားရှိမယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကခန့်မှန်းထားတာဖြစ်ပါတယ်။အဲ့ဒီထဲအမေရိကန်နိုင်ငံကတွားရောက်တဲ့အရေးအတွက်က250နဲ့300လောက်ပဲရှိမယ်လို့အမေရိကန်တာဝန်ရှိသူတွေကခန့်မှန်းပါတယ်။အမေရိကန်ပြည်တွင်းကနေ IS နဲ့ပူးပေါင်းပို့သွားတဲ့အနည်းဆုံးလူ50ကိုတော့တိုင်းပြည်ကမထွက်ခွာခင်ဒါမှမဟုတ် IS တို့စီမရောက်ခင်နေရာတစ်ခုမှာထိမ့်သိမ်းနိုင်ခဲ့တယ်လို့ George Washington တက္ကသိုလ်လေ့လာချက်မှာဖော်ပြထားပါတယ်။ IS နဲ့ပူးပေါင်းပို့ထွက်သွားသူ200လောက်ထဲက64ဦးကိုတော့ဘယ်သူဘယ်ဝါဆိုပြီးအတီးပြုတ်ထားနိုင်တယ်လို့ဆိုပါတယ်။အဲ့ဒီအထက်12ဦးလောက်ပဲတိုင်းပြည်ကိုပြန်လာပြီး9ဦးကိုဖမ်းမိအရေးယူထားတယ်လို့လေ့လာချက်မှာဖော်ပြပါဗျ။ IS နဲ့ပူးပေါင်းဖို့အမေရိကန်ကနေထွက်သွားသူတွေ22ဦးကတော့ဆီးရီးယားနဲ့အီရတ်မှာတေဆုံသွားတယ်လို့ယူဆရပြီးနောက်ထပ်28ယောက်ကိုတော့ဘယ်မှာရှိနေတယ်လဲဆိုတာအတိမပြုတ်နိုင်ဘူးလို့စစ်တမ်းမှာဖော်ပြထားပါဗျ။ဒါပေမဲ့ဒီလူတွေတဲကတဦးတယောက်ကမှအမေရိကန်ပြည်တွင်းမှာအကျန်းဖက်တိုက်ခိုက်မှုအောင်အောင်မြင်မြင်လုပ်နိုင်တာမရှိသေးဘူးလို့လေလေ့လာချက်မှာဖော်ပြထားပါတယ်ရှင်။